အခုရပိုင်းအတွင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်တော်စုစီမံကိန်း UEHRD လုပ်ငန်းတွေဆောင်ရွက်ဖို့ဆိုပြီးပြည်ပရောက်မြန်မာနိုင်ငံသားတွေကလှူဒန်းနဲ့လူတန်းငွေပေးရတဲ့သတင်းပါနိုင်ငံတကာမှာရှိတဲ့မြန်မာဆိုင်ယုံတွေကနေရရှိလာတဲ့ငွေတွေကိုစုပေါင်းပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကနေ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလွှဲပြောင်းပေးရတာပါဒါပေမဲ့ငွေကအများကြီးမဟုတ်ပါဘူးစုစုပေါင်း6,881 ဒေါ်လာပဲရှိတာပါမြန်မာငွေနဲ့ဆိုကျပ်ငွေ390နီးပါးလောက်ပဲရှိပါတယ်ဒါရခိုင်ရေးပြဿနာကိုဖြေရှင်းဖို့ကိုပြည်တွင်းအင်အားပြည်ပရောက်မြန်မာတွေရဲ့အင်အားကိုပဲအဆုံးပြုမယ်ဆိုပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်မြစ်တာရခိုင်လှုပ်ဆော်လို့ထဲ့ဝင်ကြတဲ့လူတန်းငွေပမာဏပါပွင့်လင်းပြောရရင်ထင်တယ်လို့မရဘူးဆိုတဲ့သဘောပါဒီလိုချိန်နဲ့အောက်မှာဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြည်ထနာကိုအအောင်မြင်မြင်ဖြည့်ရှင်းပေးနိုင်မှာလားဘလို့စင်ခေါ်မှုတွေကြုံရမလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တိကျတဲ့မက်စလာ14ရက်နေ့ကနေပြည်တော်မှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒီရှင်လင်းပွဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကမောင်းတော့ KI မှာလူဦးရေတပန်းကျော်ရှိတဲ့အကြောင်းလက်ရှိနေထိုင်သူဦးရေ 4,900 နီးပါးရှိတဲ့အတွက်အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ခွာသွားသူဦးရေ 5,300 ခွဲကျော်ရှိတဲ့အကြောင်းပြောပါရယ်ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်ဦးရေဘလောက်ထွက်ခွာသွားတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပထမဦးဆုံးထုတ်ပြောတဲ့ကိန်းဂဏန်းဖြစ်ပါတယ်ဒီနေရာမှာမောင်းတော့ခရိုင်တစ်ခုတည်းကစည်ရင်းကိုပြောတာဖြစ်ပြီးအဲ့ဒီတည်းမှာရသိတောင်မြို့နယ်ကထွက်သွားသူတွေမပါဝင်ပါဘူးဘလို့ပဲဖြစ်ဖြစ်အစိုးရကတရားဝင်ထုတ်ပြောတဲ့စည်ရင်းအတိုင်းဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်အနည်းဆုံး 5,300 ခွဲကျော်မြန်မာဘက်ကပြန်ပြီးလက်ခံရမယ်သဘောပါလက်ခံတယ်ဆိုတာပြန်ဝင်လာသူတွေကိုစီစစ်ပြီးသူတို့နေထိုင်တဲ့နေရာတွေမှာပြန်နေရာချထားလိုက်ရုံလွယ်လွယ်ကူကူကိစ္စမျိုးတော့မဟုတ်ပါဘူးလက်ရှိအခြေအနေအဲ့ဒီမွတ်စလင်တွေရဲ့ကျေးရွာအများစုကြီးဟာမိလောင်ပြာကျခဲ့ပါပြီဒီအတွက်မြန်မာအစိုးရဟာစနစ်တကျပြန်လည်နေရာချထားပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြေညှိတာရွာတစ်တည်ပေးဖို့စီစဉ်တာလုပ်နေပါတယ်အတိတ်ဘယ်ကတော့ပြန်ဝင်လာမဲ့မွတ်စလင်တွေသူတို့ကျေးရွာတွေမှာပြန်ပြီးနေထိုင်နိုင်ဖို့နေအိမ်တွေအများကြီးစောက်ပေးဖို့လိုပါတယ်ကြာကာလသူတို့စာဝတ်နေရေးကလေးတွေပညာသင်ကြားရေးကျန်းမာရေးစတဲ့လိုအပ်ချက်အမျိုးမျိုးအတွက်ထောက်ပံ့ပေးရပါလိမ့်မယ်။နေအိမ်တွေတိစောက်ပြီးပြန်လည်နေရာချထားပြီးရင်တော့အရင်တုန်းကလိုလုတ်ကင်စားတောက်နိုင်အောင်ဖန်တီးပေးရပါဦးမယ်။အဲ့ဒီအတွက်ဘဏ္ဍာငွေကြေးအမြောက်အများလိုအပ်မယ်ဆိုတာကတော့မငင်းနိုင်ပါဘူး
။2019ဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အပြီးအဲ့ဒီဒေသကမွတ်စလင်တွေအလုံးရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြပါတယ်။အော်တိုဘာလကုမဲရောက်တဲ့အခါနိုင်ငံတကာအစိုင်းဝိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုကူညီမဲ့နိုင်ငံတကာရန်ပုံဝင်ရှာဖွေရေးညီလာခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက် 2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ကတိကဝတ်တွေရခဲ့တယ်လို့ဆိုပါတယ်။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလစာလောက်အတွက်ဒုက္ခသည်တွေစားတောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။အခုနောက်ဆုံးမွတ်စလင်တွေဒုက္ခသည်စခန်းမှာ2018နှစ်ကုန်ထိနေထိုင်နိုင်ဖို့ဒေါ်လာ1ဘီလီယံအထိလိုအပ်လိမ့်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါပြီ။နည်းတဲ့ငွေပမာဏမဟုတ်ပါဘူး
။ဒီအချက်တွေကိုကြည့်ရင်ဒုက္ခသည်တွေပြန်လက်ခံမယ်၊စားဝတ်နေရေး၊ကျန်းမာရေးအစစအရာရာဖြည့်ရှင်းပေးရမယ်၊နေအိမ်တွေစောက်ပြီးပြန်နေရာချထားပေးရမယ်။အသက်မွေးဝမ်းကြောင်းနိုင်ရည်ဖြည့်ရှင်းပေးရမယ်မြမအစိုးရအတွက်အဲ့ဒီထက်အများကြီးပိုတဲ့ဘဏ္ဍာငွေကြေးလိုအပ်မယ်ဆိုတာကတော့အသေးချာပါပဲဖြစ်ပွားခဲ့တဲ့ရခိုင်အရေးခင်ပြဿနာကြီးကိုဒေါက်တာဆန်းစုကြည်ကအစိုးရတဖွဲ့တည်းဖြည့်ရှင်းမှာမဟုတ်ပဲတတိုင်းဒီလုံးကအမျိုးသားရေးဖြစ်ဝိုင်းပြီးဖြည့်ရှင်းဖို့လှုံ့ဆော်ခဲ့ပါတယ်လက်ရှိဆောက်လုပ်ရေးအပါအဝင်လုပ်ငန်းတချို့မှာတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့အားလုံးပါဝင်ဖို့ညွှန်ကြားခဲ့ပါတယ်အဲ့ဒီလိုလှုံ့ဆော်ခဲ့လို့လေမြန်မာနိုင်ငံရဲ့အချမ်းသာဆုံးသောစီးပွားရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် UEHRD ကိုအလှူငွေတွေလှူဒန်းခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုကြီးကြီးကျယ်ကျယ်လှူဒန်းတဲ့အတိုင်းရလာတဲ့ငွေကဒေါ်လာ13သန်းကျော်ကျော်လောက်ပါပဲ။ဒီပားရောက်မြန်မာတွေရဲ့လှူဒန်းငွေကတော့မဆိုးစလောက် ဒေါ်လာ 9,000 တောင်မပြည့်ပါဘူး။ဒီအတွက်တေချာတာတစ်ခုကတော့ဒေါ်ဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဘဏ္ဍာငွေကြီးအခက်အခဲကြုံရမယ်ဆိုတာပါပဲ။အဲ့ဒီပြဿနာပြေလည်နိုင်ဖို့ဆိုရင်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အလှူရှင်တွေရဲ့လှူဒါန်းငွေတွေကိုလက်ခံဖို့ပါပဲ။လိုအပ်ရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုပ်တယ်လို့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမျိုးလုပ်ဖို့လိုကောင်းလိုနိုင်ပါတယ်။အဲ့ဒီလိုလုပ်ရင်ပြည်ရင်းကနိုင်ငံရေးပါတီတချို့နဲ့အင်အားစုတချို့ရဲ့စန့်ကျင်တာမျိုးခံရကောင်းခံရနိုင်ပါတယ်
။ဘယ်သူတွေကြောက်ပဲဖြစ်ပွားခဲ့သည်ဖြစ်စေရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာဒေါ်ဆန်းစုကြည်အစိုးရအတွက်ဖြည့်ရှင်းရခက်တဲ့ပြဿနာမျိုးပါပြဿနာဖြည့်ရှင်းရေးလမ်းမှန်ပေါ်ရောက်ဖို့အတွက်တပ်မတော်စစ်ကောင်းဆောင်တွေရခိုင်နိုင်ငံရေးကောင်းဆောင်တွေကိုနိုင်ငံရေးအရာစီးရောရမှာဖြစ်သလိုမွတ်စင်တွေပြောင်းရောက်လာပြီးနောက်ပိုင်းကာလဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းအများကြီးအကောင့်ထည့်ပေါ်ကြရအောင်ပါဒီတဲ့ကြီးမားတဲ့အခက်အခဲတစ်ခုကတော့ဘဏ္ဍာငွေကြီးဆိုင်ရာပြဿနာဖြစ်ပြီးပြည်တွင်းအင်အားတွေမကနိုင်ငံတကာအကူအညီရယူဖို့လည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်